2020ပြည့်နှစ်ရွေးကောက်ပွဲအနိုင်ရလက်ရှိအာဏာရပါတီ NLD ကို ICJ နိုင်ငံတကာခုံရုံးရဲ့ကြားဖြတ်ဆောင်ရွက်မှုတွေအကောင့်ထဲပေါ်နိုင်ရေး OIC နဲ့နိုင်ငံတကာကတိုက်တွန်းတောင်းဆိုကြဖို့နောက်ပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့လက်ရှိမြေပြင်အခြေအနေရိုဟင်ဂျာတို့ရဲ့အရေးအာရခဲရိုဟင်ဂျာယူနီယံအဖွဲ့ကအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုဒီသတင်းမှတ်ထဲမှာပဲအစီရင်ခံစာတင်သွင်းလိုက်ပါတယ် OIC အဖွဲ့ကိုဒီအစီရင်ခံစာကနေဘာတွေတိုက်တွန်းတောင်းဆိုထားပါသလဲဆိုတာကိုတော့အမေရိကန်ပြည်ထောင်စုအခြေစိုက်အာရခဲရိုဟင်ဂျာယူနီယံအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးရင်ကိုကျွန်မစုမုံကဆက်သွယ်မေးမြန်းထားပါတယ
်။မင်္ဂလာပါဒေါက်တာဝါကာဦးရင်ရှင်။ဒီအာရခဲရိုဟင်ဂျာယူနီယံအဖွဲ့က OIC အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုပေါ့နော်ပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကအစီရင်ခံစာတင်သွင်းတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီပြင်သွင်းတဲ့အစီရင်ခံစာမှာပေါ့နော်ဘလို့အကြောင်းအရာတွေကိုအဓိကထည့်သွင်းပြီးဖော်ပြထားပါသလဲရှင်
။အဲ့ဒီအစီရင်ခံစာမှာပထမဆုံးကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကြုံပေါ့လေ particularly ရခိုင်ပြည်နယ်မှာဘာဖြစ်ကဘူးနိုင်လဲဆိုတာပြည်မမှာ NLD ကနိုင်ကြောင်းကျွန်တော်အရေးခဲ့ပါတယ်။အဲ့ဒီနောက်တစ်ခုကတော့တူရကီအစိုးရကမြန်မာနိုင်ငံကိုကြုံဆိုကြကြုံပေါ့လေမြန်မာမွတ်စလင်တွေကိုရွေးကောက်ပွဲမှာဝင်ခွင့်မပေးကြောင်းပြောမေးစမ်းတာပေးခွင့်မပေးကြောင်းအဲ့ဒါကြီးရပါတယ
်
ပြီးတော့အသေးစိတ်ကတော့ရခိုင်ပြည်မှာခုလက်နက်ကင်တွေနဲ့တိုက်ပွဲဖြစ်တာပေါ့လေတိုက်ခိုက်တယ်ဖြစ်နေတာပြီးတော့ရိုဟင်ဂျာလူမျိုး39ယောက်ကိုဖမ်းဆီးကြတာအဲ့ဒါကျွန်တော်ရထားပါတယ်ပြီးတော့မြန်မာစစ်အုပ်ကို OIC နဲ့ International Community အပြည့်ပြဆိုင်ရာနိုင်ငံတွေကဆိုရတဲ့အခုအတက်ကိုပါတဲ့တောင်းဆိုရမယ်ဆိုတော့ကျွန်တော်ရထားပါတယ်
ခုဒီရွေးကောက်ပွဲမှာNLD ပါတီကဒီတော်တော်များများနေရာ900နဲ့တက်တယ်ပေါ့နော်အနိုင်ရပြီးတော့ပြည်ထောင်စုအစိုးရဖြစ်တဲ့စက်ပြီးတိုင်းပြည်ကိုအုပ်ချုပ်မဲ့အနေထားရှိပါတယ်ခင်ဗျာဆိုတော့ဒီအထူးသဖြင့်ရခိုင်ပြည်နယ်အရေးရိုးပြရာအရေးပါပေါ့နော်ဒီတက်ဆိုင်ရတာဝန်ရှိတဲ့သူတွေဘက်ကဘာတွေအဓိကလိုအပ်ချက်တွေကိုဆောင်ရွက်တင်တယ်လို့ရောဆရာပြောချင်တာရှိပါလိမ့်ရှင
်အဓိကကတော့ရိုဟင်ဂျာရဲ့ citizenship နိုင်ငံသားတိုင်းရင်းသားရိုဟင်ဂျာရဲ့စီးရဲသုံးကောက်ရှုတဲ့ပြန်ပေးဖို့ရိုဟင်ဂျာရဲ့white side ပြန်ပေးဖို့ရိုဟင်ဂျာတွေရဲ့လူအခွင့်အရေးအားလုံးပြန်ရအောင်ဆိုတာကနောက်တစ်ခါရည်ကြီးဆုံးကအဲဒီ patriation bangladesh ကရိုဟင်ဂျာအားလုံး 1.2 million repatriation လုပ်လာဖို့ပြန်ခေါ်လာဖို့အများများပြန်ခေါ်လာဖို့ပြဿနာမကြီးသွားအောင်ပြီးတော့စစ်တွေမှာရှိတဲ့ရခိုင်ပြည်မှာရှိတဲ့ IDP ပုံမှန်လဲဒုက္ခသည်စခန်းတွေအဲဒီလူတွေကိုပြန်ခေါ်သွားဖို့ဆိုတာက NVC process ကိုရတော့ပြောပါမယ်
တကယ်လို့များရခိုင်ပြည်နယ်ထဲမှာပြန်ပြီးတော့ကျင်းပမယ်ဆိုရင်ဒီရွေးကောက်ပွဲကတရားမျှတနိုင်ခြင်းရှိတယ်လို့ဒေါက်တာမြင်ပါသလားရှင်ဘယ်လိုများမြင်ပါလဲ
တရားမျှတမှုရှိတာကလူအလုံးအတွက်တရားမျှတမှာတရားမျှတမှုရှိတာအဲရခိုင်ပြည်မှာလူများများကြည့်ရှိတယ်ရိုဟင်ဂျာကမေးစံတမ်းမပေးနိုင်ရင်ရိုဟင်ဂျာကနော်အမလောက်တွေကသူတို့ပြန်လို့ပြန်လို့မရရင်အဲ့ဒါဘယ်လိုတရားဖြစ်ပါမလဲဆိုရင်လုံးမယ်ဆိုရင်ရိုဟင်ဂျာပါကိုပါရမယ်
ဒီရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုနဲ့ပတ်သက်နိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်ရတယ်ပေါ့နော်ဆိုတော့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာဘယ်လိုများသုံးသပ်နိုင်ပါလဲရှင
်အခုအခြေအနေကတော့ဒီလိုပါလေအခုကျွန်တော်တို့ဘက်ကmemorial ပြင်လိုက်ပါပြီ October မှာအခုအဲ့ဒါမြန်မာဆွေကcounter memorial ပြရပါမယ်အဲ့ဒါမြန်မာစွာကို ICJ ကကိုလာအချင်းပြရပါတယ်စွာအစ်စ်အောင်ဆန်းစုကြည်ရဲ့စွာအစ်စ်ကညာကျလို့နေပါကိုလာမှာရခိုင်ပြည်မှာကျန်နေတောင်းလာအောင်ဆိုတော့မြန်မာစွာကလှုပ်ချင်တယ်ဆိုရင်စန္ဒရှိတယ်ဆိုရင်ဒီ Rohingya ပြဿနာကိုဖြေရှင်းဖို့စန္ဒရှိတယ်ဖြေတယ်ဆိုရင်ညာကျလို့နေပါမြန်မာစွာက
ဆရာခုနတုန်းကလည်းပြောသွားပါတယ်အဓိကကဒီနိုင်ငံတကာအတိုင်းဝန်းကရော OIC အဖွဲ့ဝင်နိုင်ငံတွေကပါပေါ့နော်မြန်မာစိုးရအပေါ်မှာဖိအားပေးနိုင်မှုတိုက်တွန်းတောင်းဆိုချက်တွေအချက်လိုက်ပေါ့နော်ဆရာတို့ဒီစီဟန်စာထဲမှာလည်းတင်ထားတယ်ဆိုတော့အခုဒီနောက်ဆုံးတိုက်တွန်းထားတဲ့တိုက်တွန်းချက်တွေနဲ့ပြောပြပေးပါရှင
်။အာနိုင်ငံတကာဆိုင်ဝမ်နဲ့ OIC တွေကတိုက်တွန်းတာကနီလန်ညာကြီးရှိပါတယ်လေပထမဆုံးကတော့နိုင်ငံတိုင်းကဂမ်ဘီယာညနောက်မှာရှိပါတယ်။အဲ့ဒါမြန်မာစိုးရကိုပရက်ရှာပေးတာကပြဿနာရှင်းဖို့အတွက်ကျွန်တော်အဲ့ဒါကိုတိတိကျကျပြောစီပါတယ်နိုင်ငံတကာဆန်ဝင်ကလူဝါစီကမြန်မာစွာကိုပရက်ချပြကပြဿနာရှင်းဖို့အတွက်မြန်မာစွာကိုတိုက်ခိုက်တယ်မဟုတ်ဘူးမြန်မာစွာကိုရန်သူအနေနဲ့တွေ့ရမဟုတ်ဘူးလူဟန်ဂျာရဲ့ genocide ဖြစ်နေတော့အဲ့ဒီပြဿနာကိုရှင်းပြီးတော့ democratic transition democracy အစ်စ်မြန်မာနိုင်ငံမှာလာနိုင်အောင် AHN လူတွေအားလုံးကတူတူနေနိုင်အောင် violence တွေပါပဲတတ်တာတော့မဖြစ်အောင် AHN ကသူတို့ကပြဿနာရှင်းသွားအောင်အဲ့ဒါကသူရအဓိကရည်ရွယ်ချက
်ဒါကတော့ American ပြည်အောင်စုအခြေစိုက် American Rohingya Union အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးရင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုချိန်ထိကတော့ Rohingya ဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရဘက်ကလက်ခံသုံးလုံးခြင်းမရှိသေးပါဘူးရှင်ကျွန်မစုမမ